တချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေ့ခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချခွင့်ပြုဖို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။တချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဆိုင်ဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးသတင်းစာရှင်းလင်းပွဲတရက်လည်းလုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတိဆောင်ရေးအစီအစဉ်ကိုလက်ရှိအစိုးရအသစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတဲ့ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ကြာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတဲ
့အာမြစ်ဆုံစီမံကိန်းချက်သိမ်းပေးဖို့နော်ပြီးရင်ကျမတို့ဒေတာခဏီငကိုမူရမူလနေရတို့လွတ်လပ်စာနေထိုင်ပိုင်ခွင့်ရရှိအောင်ပေါ့ကျမတို့သဘောထားစံတာပြီးပုံပြနေနေတရင်စာရှင်းလင်းပွဲလုပ်တာဆယ်နိုင်မှစပါလိမ့်စမ်
းစန္ဒထုတ်ဖော်ပွဲမှာဒေတာခဏီရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ကြာခွန်ကအခုလိုဆက်ပြောပါတယ
်ကျမတို့မြေဆောင်ဒေတာဟာပချင်မြို့နယ်စုရီရဲ့တံခိုးမြစ်တိုင်းနေနေရတခုဖြစ်တဲ့အတွက်ကြောင့်မို့ကျမတို့မြေဆောင်ရေကတာကိုလုံးဝချက်သိမ်းဖို့အတွက်ဒီလိုအားလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုံ့ဆော်သွားမယ်နောက်တစ်ခုကဒေတာခံဒီသူများရဲ့ငွေမူလနေရမှာပြန်လည်တည်ထောင်နိုင်ဖို့နဲ့နော်ကိုယ့်ရဲ့ဒေတာဖြစ်တယ်ဆိုကိုပိုင်ဆိုင်သွားဖို့ကြိုးစားသွားမယ်မြေဆောင်ရေကတာစီမံကိန်းကိုရတဲ့ပံ့ရဆိုင်ဖို့ဘတော်မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်ဒေတာခံပြည်သူများရဲ့သဘောထားစံတမပါတဲ့ကိုယ်လေးမြင်သာမှုမရှိတဲ့ဒီကြည့်စီမံကိန်းကိုများကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါနဲ့
မြစ်ဆိုရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကျေးရွာတွေကိုနေရာသစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသခံတွေဟာနေရာသစ်မှာလုံခြုံစားတောက်ဖို့လျားမြေအခက်အခဲတွေတွေ့ကြုံရပါတယ်။ဒီစီမံကိန်းကိုလုံခြုံရပ်ဆိုင်ကြောင်ကြေညာနိုင်ရင်တော့ဒေသခံတွေဟာမူလဒေသမှာပြန်လည်လုံခြုံနိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ်။
လွန်ခဲ့တဲ့အချိန်တွေရောအခုလက်ရှိအချိန်တွေရောဒီဒေသခံတွေကဒီပတ်ဝန်းကျင်မှာကောင်းကောင်းအလုပ်လုပ်လို့မရဘူးပေါ့အဲသူတို့ပိုင်းနေနေနေလို့လည်းသူတို့လုပ်ပိုင်းခွင့်မရှိသေးဘူးဒါကြောင့်လူထုအနေနဲ့အင်တာတဲ့အပိုင်းတွေရှိတယ်ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီဒေတာခဏရလဲဒီဒေတာကိုသွားပြီးမှငါကဒီမှာလုပ်စားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့အရာတွေကကြောင်းရွှေ့တဲ့မြေအရဘာကကကနဲ့မြေရတဲ့ပုံစံမျိုးဖြစ်တယ
်မြစ်ဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့တဘောဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတော့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2012ခုနှစ်မှာသမရဦးသိန်းစိန်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်ထားခဲ့ပါတယ်လက်ရှိအစိုးရအသစ်တက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရအသစ်က ARR မြစ်ဆုံမြစ်ဝိုင်းရေအားလျှပ်စစ်စီမံကိန်းတွေကိုလေးလာစီစစ်သုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံသတ်မှတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်ဒီကော်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့သတ်မှတ်ထားပါတယ်ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာတန်းရှိရာကိုပေးလျော်ရမယ့်သဘောရှိပါတယ်စီမံကိန်းကိုအကောင့်ထဲဖော်မယ်ဆိုရင်တော့တနစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လျှက်စစ်တပ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတဲ့အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှီးမြှုပ်နှံမှုအတိုးငွေတနစ်ကိုအမေရိကန်ဒေါ်လာတန်း900နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတဲ့